မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားမှာပဲရန်ကုန်မြို့အပါအဝင်မန္တလေးမုံရွာရွှေဘိုနတ်မောက်တောင်မူညောင်ဦးမိထီလာဖားကန့်လွိုက်ကော်တဝဲကလေးစားတဲ့နိုင်ငံတော်ကမြို့တွေမှာဆက်ရနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဆက်လုပ်ခဲ့ကြပါတယ်။ပြည်သူတွေဟာလမ်းလျှောက်ချီတက်တာတွေ၊ထိုင်သပိတ်လုပ်တာတွေ၊စိုက်ကယ်တွေတန်းစီမောင်းနှင်ဆန္ဒပြတာတွေလုပ်ခဲ့ကြတာပါ။မုံပြင်းနယ်ထဲမှာတော့ဖွဲ့စည်းပုံကိုမိရှို့ဖျက်ဆီးဆန္ဒပြကြပါတယ်။ပြင်မနာလာရှို့စခိုင်းနဲ့မိုးကုံမြို့တွေမှာတောင်းဆိုချက်စာသားတွေဆိုင်းဘုတ်တွေသာချထားတဲ့လူမဲ့တပိတ်တခါပမောမှာအတန်တိတ်တပိတ်တီဘောနဲ့မုံရွာမြို့တွေမှာမိုးမလင်းငင်ကလေးကပြုတ်လုတဲ့အာယုံဦးတပိတ်စတဲ့ပုံစံအမျိုးမျိုးသောဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေဆက်ပြီးတော့ရှိနေတာပါ။ဒီပရေမြို့ကြီးတော်ရွာဘက်မှာဆိုရင်ဆန္ဒပြသူတွေပြန်လာပြီးတဲ့နောက်မှာစက္ကား6စီးအချုပ်ကားတစ်စီးနဲ့အခုညနေပိုင်းမှာဝင်ရောက်ပစ်ခတ်ဖျက်ဆီးပြီးတော့၄ယောက်ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မုံရမျိုးမှာ CDM လုတ်တဲ့တက်တော်ဝင်တဲ့တယောက်ဟာရဲနဲ့စစ်သားရဲ့ဖမ်းဆီးရိုက်နှက်တဲ့တရားကြောင့်ဒီကနေ့အစောပိုင်းကတည်ဆုံသွားပါတယ်။အသက်24နှစ်အရွယ်ကိုထွန်းထက်အောင်ကို15ရက်နေ့တုန်းကဖမ်းဆီးပြီးတော့ရိုက်နှက်ထားခဲ့တာဖြစ်ပါတယ်။တခါရန်ကုန်မြို့မှာဆိုရင်တာကီတာ၊အင်းစိန်၊စမ်းချောင်း၊လှိုင်၊တာမွေစတဲ့မြို့နယ်တွေမှာပြည်သူရာနဲ့ချီလမ်းပေါ်ထွက်ဆန္ဒပြကြပါတယ်။ရဲတဲ့စစ်တပ်ရဲ့ပြစ်ခတ်နှိမ်ညှင်းမှုတွေလည်းရှိပါတယ်။လှိုင်မြို့နယ်ဘက်ကပြစ်ခတ်တဲ့အတန်းတွေပါ။ဆန္ဒပြသူတွေဘက်ကလည်းအိမ်လုံးလောင်စာဘုံတွေနဲ့ပြန်ပြီးတုံးပြန်ပြစ်ခတ်တာတွေလည်းရှိပါတယ်။ဒါကတော့အလုံးမျိုးနယ်ပတ်မှာဒီလက်နက်ကင်တပ်ဖွဲ့ဝင်တွေကိုဆန္ဒပြသူတွေဘက်ကမီးရှူးမီးပန်းတွေနဲ့ပြန်ပြီးတော့ပစ်ဖောက်တဲ့အတံတွေဖြစ်ပါတယ်။မြောက်ဥက္ကလာနဲ့တာမွေမျိုးတွေမှာလည်းစစ်တပ်ကပစ်ခတ်ဖြိုခွင်းလို့တရားရသူတွေရှိပေမဲ့အသေးအပြောက်တော့မရှိခဲ့ပါဘူး။ရန်ကုန်မြို့လမ်းတော်တော်များများမှာရဲနဲ့စစ်သားတွေအလွယ်တကူမဝင်လာနိုင်အောင်အတားအဆီးတွေချထားတယ်လို့တချို့နေရာတွေမှာလည်းချထားတဲ့အတားအဆီးတွေကိုမီးရှို့ပြီးတော့ရဲတွေစစ်သားတွေချက်ချင်းသွားလာလို့မရအောင်လုပ်ခဲ့ကြပါတယ်။တချို့လမ်းတွေမှာတော့ဒီလက်နက်ကင်လုံခြုံရေးတွေကလန်ဒေးကရှိသူတွေကိုအင်အားသုံးပြီးတော့ဖယ်ရှားခိုင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာဆိုရင်အမျိုးသမီးတွေကိုပါဖယ်ရှားခိုင်းခဲ့တာတွေရှိပါတယ်။တောင်ကလာပါမြို့နယ်ထဲမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။တောင်ကလာပါမှာအဲဒီလမ်းတွေကိုအတားအဆီးရလူတွေကညာရဲစစ်ကားတွေဝင်မှာသူ့ကိုအတားအဆီးပိတ်ရော။ပိတ်တဲ့အချိန်မှာဘာဖြစ်လဲဆိုတော့စစ်ကား6စီးလောက်ရောက်လာပြီးတော့အဲဒီလမ်းတွေမှာရှိတဲ့လူတွေအိမ်တွေအကုန်လုံးကိုတကားခောက်ပြီးတော့ဖမ်းသွားတာလူ30လောက်ဖမ်းသွားရင်ညာမနေ့ပြန်လာမယ်လို့ကြေငြာရယ်ညာဟွာလောက်မှပြီးသွား2နာရီခွဲ3နာရီလောက်မှပြီးသွားဒီနေ့မနေ့ကျတော့9နာရီခွဲတော့ပြန်ရောက်လာတယ်အခုလမ်းလေးကိုတလမ်းဝင်တလမ်းထွက်လိုက်အိမ်ကြီးတကားခောက်တယ်ပြည်တယ်ကိုကုန်ဖန်အဲ့မှာရှိတဲ့မိသားစုတွေအကုန်လုံးကနေဆက်ရတပြင်ဟိုကိုဆွေမျိုးရင်းပါညာကိုပုံရတဲ့အချိန်လေးဖြစ်သွားတယ်ဘောင်းတလမ်းဝင်တလမ်းထွက်တကားခောက်ပြီးတော့အိမ်ရှိသမီးလူတွေကုန်ဖတ်ခိုင်းပြီးဆွဲလာတယ်ရာသီဥတီ7 13 14လမ်းနေမှာညာကအထိတ်တိုက်တွေ့ရထိတ်တိုက်တွေ့ဆုံးမှာလူတည်တယ်ကျန်တဲ့ဟာတန်ရသွားတယ်တေးမတေးကွန်ဖန်မလုပ်လို့မရဘူးတယောက်တီကတော့ကွန်ဖန်နဲ့မိသားစုကကွန်ဖန်ထားအညာတော်မိတစ်ခန်းကိုနှမ်းပြစ်လိုက်တာမှသူ့ကိုမှန်သွား
ဒါကတော့တောင်းကလာပါမြို့နယ်ဘက်ကအခြေအနေပါတချို့မြို့နယ်မှာဆိုရင်လည်းလမ်းတွေပေါ်မှာတားထားတဲ့အတားအဆီးတွေကိုဖယ်မပေးရင်တရက်ကွက်လုံးကိုပြစ်ခတ်မယ်မြေလှမ်းမယ်ဆိုပြီးတော့လက်နက်ကင်တပ်တွေဘက်ကချင်းချောက်သတိပေးခဲ့ပါတယ်ရဲတွေစစ်သားတွေဟာပြည်သူတွေရဲ့မော်တော်ကားတွေအဆောက်အဦတွေကိုဖျက်ဆီးတာလမ်းသွားလမ်းလာတချို့ကိုရိုက်နှက်ခေါ်ယူစစ်ဆီးတာတခါဈေးတွေတွေစီကအစားအသောက်တွေကိုအတင်းလူယူတာတွေလုပ်တဲ့ဗီဒီယိုတွေလည်းလူမှုကွန်ရက်တွေပေါ်မှာပြည်သူတွေပြန်လည်မျှဝေနေကြပါတယ်။လက်ကင်ဖုန်းတွေပေါ်ကနေအင်တာနက်မသုံးနိုင်အောင်အာဏာပိုင်တွေဘက်ကပိတ်ပင်ထားတဲ့အတွက်အဆက်အသွယ်ပြတ်တောက်ပြီးတော့သတင်းတွေမသိရမှာကိုပြည်သူတော်တော်များများကလည်းစိုးရိမ်နေကြပါတယ်။ဆက်တဲ့ရေးအခက်အခဲကြောင့်ဆန္ဒပြသူတွေတစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်ဖို့ထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ဖို့ဖမ်းဆီးခံရသူတွေတည်င်းတရားဖို့နဲ့ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲတွေဖြစ်နေတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဆေးဥချွေရေးကြေညာထားတဲ့လှိုင်းသားရမြို့နယ်ထဲမှာတော့အရင်ရက်တွေကလိုဆန္ဒပြပွဲတွေမတွေ့ရပေမဲ့နေကလာပြီးအလုံးလုံးသူတွေသူတို့နေရက်ပြန်လာပို့ပြီးတော့များလာနေပါတယ်။ဆက်ယုံတချို့မိလောင်ပျက်စီးသွားတာကြောင့်အလုတ်ကင်တွေမရှိတော့တာတခါတောက်သုံးရေတွေရှားပါတာနဲ့စစ်တပ်ကဒီနေရာအနှံ့တက်ဆွဲထားတာကြောင့်စိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတွေကပြောပါတယ်။အာနာသိန်းစစ်တပ်ကဖြိုခွင်းလို့နိုင်ငံတော်လူ200ကျော်တည်ဆုံးခဲ့ပြီးတော့2000ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကြီးအကဲများကကိုကြီးဆောင်ရှောက်ရဲ့အသင်း AAPPB ကထုတ်ပြန်ထားပါတယ်။